dollar 28 billion ထိအကုန်ကျခံပြီးတည်ဆောက်ဖို့တင်ပြထားတဲ့ဒီကရာတူးမြောင်းကိုအမှန်တကယ်ဖောက်လုပ်နိုင်ခဲ့ရင်တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေတည်ဆောက်လာတဲ့ကွန်တိန်နာသင်္ဘောတွေဟာအန္တရာယ်များတဲ့မလကာရေလက်ကြားကိုရှောင်ကွင်းပြီးသွားနိုင်အောင်လည်းမကပဲအင်အားတိုးချဲ့လာနေတဲ့တရုတ်ရေတပ်ရဲ့စစ်သင်္ဘောတွေဟာလည်းတောင်တရုတ်ပင်လယ်ကနေအိန္ဒိယသမုဒ္ဒရာဘက်ကိုလွယ်လွယ်ကူကူနဲ့ဖြတ်တန်းသွားလာနိုင်စေမှာဖြစ်ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားအကြားမှာရှိတဲ့ဒီမလကာရေလက်ကြားဟာစစ်သင်္ဘောအနည်းငယ်နဲ့ပိတ်ဆို့လိုက်မယ်ဆိုရင်တကမ္ဘာလုံးရဲ့ရေကြောင်းကုန်သွယ်ရေးကိုရပ်တန့်သွားအောင်လုပ်နိုင်တဲ့အခြေအနေရှိနေတာကြောင့်ရန်သူကိုလယ်မြို့ညစ်တယ်လို့အကြက်ကင်လို့ရတဲ့ချုပ်ပွိုင်းလို့ခေါ်ဆိုကြပါလေ။ထင်ရှားတဲ့နိုင်ငံရေးသိပ္ပံပညာရှင်ဆင်မြွေဟန်တင်တန်ကတော့နေမွေအင်ပါယာတည်ထောင်နိုင်ခဲ့တဲ့ဗြိတိန်နိုင်ငံဟာကမ္ဘာပေါ်မှာအရေးပါဆုံးချုပ်ပွိုင်း၅နေရာကိုသိမ်းပိုက်ထားနိုင်ခဲ့တာကြောင့်ကမ္ဘာရဲ့မှာကိုလိုနီနယ်မြေတွေချဲ့ထွင်သိမ်းပိုက်နိုင်ခဲ့တာလို့သုံးသပ်ပါလေ။ဥရောပတိုက်ရဲ့မြေပုံကိုကြည့်မယ်ဆိုရင်ဥရောပမြောက်ပိုင်းနိုင်ငံတွေဟာအတ္တလန္တိတ်သမုဒ္ဒရာကိုရေကြောင်းကနေတွားရောက်ဖို့အတွက်ဗြိတိန်နိုင်ငံတောင်ပိုင်းကဒိုဗာရေလက်ကြားကိုမဖြစ်မနေဖြတ်တန်းသွားတဲ့အတွက်အရေးပါတဲ့ချုပ်ပွိုင်းနေရာတစ်ခုဖြစ်ပါတယ်။ဗြိတိန်ဟာ1546ခုနှစ်မှာတော်ဝင်ရေရက်ကိုစတင်တည်ထောင်ခဲ့ပြီးတဲ့နောက်နိုင်ငံတောင်ပိုင်းကဒိုဗာရေလက်ကြားကိုပထမဆုံးကျင်းထိန်းချုပ်လာနိုင်ပါတယ်။အဲဒီနောက်မှာတော့ဥရောပတောင်ပိုင်းကမြေထဲပင်လယ်နိုင်ငံတွေအတ္တလန္တိတ်သမုဒ္ဒရာတွေကိုထွက်ရမှာမဖြစ်မနေဖြတ်တန်းမှုလို့တဲ့ဂျီဘရော်တာရေလက်ကြားကို1973ခုမှာတိမ့်ပိုက်ပြီးရေဒက်စခန်းတစ်ခုတည်ထောင်ခဲ့ပါတယ်။ဗြိတိန်နိုင်ငံဟာဒီရေဒက်စခန်းကနေမြေထဲပင်လယ်တစ်ခုလုံးကနေထွက်လာတဲ့ပင်လယ်ကူးသင်္ဘောတွေကိုစောင့်ကြပ်နိုင်တဲ့အတွက်ဂျီဘရော်တာရေလက်ကြားကိုဒီနေ့အချိန်ထိတိမ့်ပိုက်ထားဆဲဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာတီနီယာအာတာချက်ရာဒီဒိုဘာရေလက်ကြားနဲ့ဂျီဘရော်တာရေလက်ကြားနှစ်ခုကိုချုပ်ကင်ထားရုံနဲ့တင်ဥရောပတိုက်ကနိုင်ငံအားလုံးနီးပါးရဲ့သမုဒ္ဒရာထွက်ပေါက်တွေကိုပိတ်ဆို့တားဆီးနိုင်တဲ့အခြေအနေရှိနေတာကိုတွေ့နိုင်ပါတယ်။ဒါတင်မကသေးပါဘူး။အဲဒီနောက်ပိုင်းမှာဗြိတိန်နိုင်ငံဟာအလားတူအရေးပါတဲ့ချုပ်ပွိုင်းတွေဖြစ်တဲ့အာဖရိကတိုက်တောင်ပိုင်းစွန်းကဂိုဟုတ်အငူပြင်သစ်နဲ့ပူးပေါင်းတည်ဆောက်ခဲ့တဲ့ဆူအတူမြောင်းနဲ့အာရှတိုက်ရဲ့ရေချောင်းသွားလာရေးအချက်ချာမလကာရေလက်ကြားဒီရှိရာမလေးကျွန်းဆွယ်တို့ကိုတိမ့်ပိုက်ပြီးပင်လယ်ကူးသင်္ဘောလမ်းကြောင်းတွေကိုထိန်းချုပ်နိုင်ခဲ့ပါတယ
်။ဗြိတိရှားကတော့သူကအင်မတန်မောက်သေးတဲ့ကျွန်းနိုင်ငံလေးကလည်းပြီးတော့ထွက်လာပြီးတော့သူကသူ့တက်က expand လုပ်သွားပါတယ်။အဲ့တော့ကျွန်တော်ပထမကမ္ဘာစီးကြီးမှာခုနအင်္ဂလိပ်ကခုနနေရာ6ခုမှာကင်ပြီးတော့ဟလာခုနဒီဂျာမနီကိုကျွန်တော်တို့ဒီ11ညလိုက်တဲ့ခါကျတော့တိုက်ပွဲကြီးမရှုံးဘဲနဲ့ကျွန်တော်တို့ငင်းကြရေးယူပြီးတော့လက်နက်ချလိုက်။ဂျီဘရော်တာကိုထိန်းချုပ်ထားတဲ့အတွက်ကြောင့်မို့လို့ဒီမြောက်အာဖရိကဒီအာဖရိကအစ်စ်မြေပြင်မှာဒီကြက်အင်မတန်မောက်ထူးချွန်ပါတယ်ဆိုတော့ဒီဟာဂျာမန်စစ်သူကြီးဖီးလ်မာရှယ်အောင်ဝင်ရိုမဲယာသူကမွန်ဂိုမာရီကိုရှုံးရတယ်လေ
အလားတူပဲ21ရာစုမှာအင်အားကြီးထွားလာနေတဲ့တရုတ်နိုင်ငံဟာလည်းကမ္ဘာရဲ့အကရေချောင်းသွားလာရေးအချက်အချာနေရာတွေမှာစီးပွားရေးရရောစစ်ရေးအရပါချဲ့ထွင်လာနေတာတွေ့နိုင်ပါတယ်2018ခုနှစ်ကအာဖရိကတိုက်ကဂျီဘူတီနိုင်ငံမှာပထမဆုံးဖွင့်လှစ်ခဲ့တဲ့တရုတ်ပြည်သူ့သံတမန်ရေးတက်မတော် PLA ရဲ့ပြပအခြေဆိုင်ရေဒက်စခန်းဟာဆိုရင်အိန္ဒိယသမုဒ္ဒရာနဲ့ပင်လယ်နေကြာကိပောက်ဖြစ်တဲ့ El Mandab ရေလက်ကြားအနီးမှာတည်ရှိပါတယ်။အလားတူပဲတိရီလင်္ကာနိုင်ငံမှာတရုတ်နိုင်ငံကို69နှစ်လောက်ကိုင်မှုလွှဲပြောင်းပေးထားတဲ့ဟမ်ဘန်တိုတာစစ်ကမ်းဟာလည်းမလကာရေလက်ကြားကနေထွက်လာတဲ့ပင်လယ်ကူးသင်္ဘောတွေမဖြစ်မနေဖြတ်တန်းသွားလာကြတဲ့လမ်းကြောင်းပေါ်မှာတည်ရှိနေတာပါ။အခုလေထိုင်းနိုင်ငံမှာကရာတူးမြောင်းကိုတရုတ်ရင်းနှီးမြှုပ်နှံမှုနဲ့တိစောက်နိုင်မယ်ဆိုရင်မလကာရေလက်ကြားကိုရှောင်ကွင်းပြီးသွားနိုင်မယ်အပြင်ကမ္ဘာရေချောင်းသွားလာရေးအတွက်အရေးပါတဲ့ချုပ်ပွင့်အသစ်တစ်ခုဖြစ်လာမှာပါ။မြန်မာနိုင်ငံမှာလည်းရင်းနှီးစိတ်ကမ်းစီမံကိန်းတွေအကောင့်ထည်ဖော်နေတဲ့တရုတ်နိုင်ငံဟာ18ရာစုကဗြိတိရှ်အင်ပါယာရဲ့ခြေလှမ်းတိုင်းလိုက်ပြီးရေချောင်းသွားလာရေးမှာအရေးပါတဲ့ချုပ်ပွိုင်နေရာတွေကိုထိန်းချုပ်ဖို့ကြိုးစားနေပါသလား
အဲ့ဒါကကျွန်တော်တို့ကတရုတ်ကိုနားလည်ဖို့လိုပါတယ်တရုတ်ကအမြဲတမ်းသူက defensive ကိုသူကအနေထားနဲ့နေတယ်ခုခံကာကွယ်တဲ့အနေနဲ့သူ့ကို level ညစ်မခံရအောင်ပေါ့နော်ဒီကုန်သွယ်မှုကိုကာကွယ်တဲ့အနေထားနဲ့လုပ်တယ်လို့ပဲယူဆပါတယ်အဲတခုရှိတာသူနဲ့အနည်းဆုံးကတော့ခုနကကျွန်တော်တို့ဒီကရားတို့မလက်ကာတို့တော့ထိန်းချုပ်ဖို့တော့သူလှုပ်လာနေတော့သူတူရပါတယ်။တစ်ဖက်ကလည်းကျွန်တော်တို့ကတရုတ်ကလည်းကျွန်တော်တို့ကမုံမုံချစ်ချစ်အိမ်နီးချင်းဖြစ်နေတာပေါ့နော်။ဘာကြီးလုံးနိုင်ဖို့အတွက်ကကျွန်တော်တို့ကဒီဟိုပြည်တွင်းမှာကျွန်တော်ကစီးလုံးညင်ညင်မှုအပြည့်ရှိကြီးမှာကျွန်တော်ဖြစ်ပ
ါမယ်။မြန်မာနိုင်ငံဟာလည်းတရုတ်နိုင်ငံရဲ့ One Back One Road အစီအစဉ်တွေတွေကစီမံကိန်းအမြောက်များအကောင့်တွေဖော်နေတဲ့အတွက်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုဗဟိုပြုတဲ့မူဝါဒမျိုးချမှတ်ကျင့်သုံးနိုင်ဖို့လိုနေတယ်လို့ကျွမ်းကျင်သူတွေကအကြံပြုပြောကြားခဲ့တဲ့အကြောင်းဒီတစ်ပတ်သမိုင်းနေ့ကပြစ်စုံပန်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ